အိယာချင်းဝေတမတ်ချက်တွေကိုကြော်လွန်ဖောက်ဖျက်မှုနဲ့ပုဂ္ဂလိကဘဏ်ခုနှစ်ခုကိုအရေးယူမယ်လို့စစ်ကောင်စီကကြေညာလိုက်တာကြောင့်ဘဏ်လုပ်ငန်းတွေမှာရိုက်ခတ်လာမှာစိုးရိမ်နေကြပါတယ်။စစ်ကောင်စီကပုဂ္ဂလိကဘဏ်တွေကိုအရေးယူမယ်အစီအစဉ်ကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့အကျိုးဆက်တွေအပေါ်စီးပွားရေးလေးလာသုံးသပ်သူနဲ့ဘဏ်သုံးဆွဲသူတွေရဲ့အမြင်ကိုရန်ကုန်ကစုစည်းထားတာကိုမိုင်းအစီအစဉ်ကပြောပြပေးပါရှင်။
ကျုံမဘဏ်မြန်မာနိုင်ငံသားများဘဏ်အီယာဝတီဘဏ်အသီးစားနှင့်အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ် UAB ဘဏ်မြန်မာမက်ထရိုဘဏ်နှင့်စောက်လုပ်ရေးအိယာနှင့်အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်တို့ဟာအိယာချင်းဝေဆိုင်ရာဗဟိုဘဏ်သတ်မှတ်ထားချက်ထက်ကျော်လွန်ပြီးတော့ဖောက်ဖျက်ခဲ့တယ်ဆိုပြီးစစ်ကောင်စီကကြေညာလိုက်တယ်လို့အဲ့ဒီဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုအရေးယူသွားမယ်အပြင်စီစစ်ကြီးကြပ်မှုအားနည်းခဲ့တဲ့ဗဟိုဘဏ်တာဝန်ရှိသူတွေကိုလည်းဖော်ထုတ်ပြီးတော့အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီလိုအရေးယူတဲ့အချိန်အပေါ်ဘဏ်လုပ်ငန်းလေးလာအသုံးသက်သူစီးပွားရေးပညာရှင်တယောက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါသည်
။တစ်ချက်ကတော့ဘိုလ်ဘဏ်ကသူတို့လုံးလုံးတယ်ပေါ့နော်။စီကံထိနေဆိုတော့ပြချင်တာလည်းဖြစ်နိုင်ပါတယ်။ဒါကတော့တာမန်အဖြစ်ပေါ့လေ။ဒါပေမဲ့လက်ရှိအချိန်ကစစ်ကောင်စီကောင်းဆောင်ကဖိအားပေးလို့အင်ချမ်းမြေစည်းတက်တာတွေကုန်စည်လုံးတက်တာတွေကိုထိမှုကျူးစားတယ်ဆိုတာပို့ပြီးတော့ဖြစ်နိုင်ခြင်းများတယ်။နောက်တစ်ခုကလူတွေတချို့ဟိုသင်္ကာမကင်းတယ်လို့ပေါ့။တချို့လုပ်ငန်းရှင်တွေကိုပဲကွက်ပြီးအေးအေးသလားပေါ့။ဒါလည်းမဖြစ်နိုင်ဘူးလို့ပြောလို့မရဘူးလက်ရှိအချိန်ကြီးကစီကံနဲ့အရေးယူမယ်ဆိုရင်ဘယ်ဘာမှမလုပ်ဘူးဟိုတော့ကလည်းစီကံဖောက်ကြတယ်အခုလည်းဆက်ဖောက်နေကြတော့မယ်တစ်ချက်နှစ်ချက်ရှိတယ်တစ်ခုကတော့ဟိုအချိန်ကြီးကပြည်လျောင်းလောက်ကြာတာရှိတယ်လို့အခွင့်အရေးယူပြီးတော့အမျက်ထုတ်ပြီးလောက်ကြာတာလည်းရှိတယ်နော်ဘယ်လိုဖြစ်ဖြစ်ဒါကတော့ဟိုနေရာကြဟိုသွားနေတာမဟုတ်တာတော့သိကြပါတယ်ဆိုတော့ဒါရဲ့အကျိုးသက်မှုကလည်းဟိုအကျိုးသက်မှုကောင်းစရာတော့မရှိပါဘူး
စစ်ကောင်စီရဲ့ထုတ်ပြန်ချက်ဘဏ်အလိုက်ငွေပိုထုတ်ချီးတဲ့ပမာဏပေါ်ပြချက်တွေအရစောက်လုံရင်အင်ယာနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်ကဘဝဘဏ်သတ်မှတ်ပမာဏထက်16.34ရာခိုင်နှုန်းကျော်လွန်ပြီးတော့ထုတ်ချီးထားပြီးတော့အများဆုံးပိုထုတ်ချီးထားတဲ့ဘဏ်လို့စစ်ကောင်စီကပြောပါလိမ့်။ရိုးမဘဏ်က17ရာခိုင်နှုန်းမြန်မာနိုင်ငံသားများဘဏ်က8.64ရာခိုင်နှုန်းအေယာဝတီဘဏ်က1.96ရာခိုင်နှုန်းအသီးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ်က1.3ညတိရာခိုင်နှုန်း UAB ဘဏ်က 3.38 ရာခိုင်နှုန်းနဲ့မြန်မာမက်ထရိုဘဏ်က 3.39 ရာခိုင်နှုန်းအစရှိတဲ့ရာခိုင်နှုန်းတွေပို့ထုတ်ချီထားတယ်ဆိုပြီးတော့ဖော်ပြထားတာပါဒီလိုကျော်လွန်ထုတ်ချီထားတဲ့ဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုစစ်ကောင်စီကဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီဗဟိုဘဏ်ရဲ့ငွေကြေးကြေးရေးအဖွဲ့အစည်းများဥပဒေပုံမှန်154အရထိရောက်တဲ့ဒဏ်ကြေးပေးဆောင်စေမယ်ဆိုပြီးတော့လည်းပြောပါတယ်ပြည်တွင်းနိုင်ငံရေးနဲ့စီးပွားပခါရီနောက်ဆက်တွဲစီးပွားရေးအကြက်တဲ့ရင်ဆိုင်နေချိန်မှာစစ်ကောင်စီအနေနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းပိုင်းကိုပြင်းပြင်းထန်ထန်ကင်တွယ်လိုက်တဲ့အခြေအနေဖြစ်တဲ့ဆိုပြီးသုံးသပ်မှုတွေလည်းရှိနေတာပါစစ်ကောင်စီအရေးယူမှုကြောင့်ကောင်းကျိုးထက်ဆိုးကျိုးပိုများလာနိုင်တယ်လို့လူတွေရဲ့ဘဏ်တွေအပေါ်မယုံကြည်မှုကလည်းပိုပြီးတော့ခိုင်းမာလာနိုင်တယ်လို့ဘဏ်စနစ်အပေါ်မှာယုံကြည်မှုပိုပြီးတော့ကျဆင်းသွားတယ်လို့စောစောတုန်းကပြောတဲ့စီးပွားရေးပညာရှင်ကသုံးသပ်ပါတယ
်ဒါကတော့ခိုင်းလို့ပဲဟိုဖြစ်တဲ့နည်းနဲ့အဆင်ပြေသလိုလာလို့အောင်လူကလင်ကသွားကြမှာပဲလေနော်ဒီပုံမှာလေဟိုလမ်းကြောင်းမှန်ကိုသွားနေတာမဟုတ်တဲ့အတွက်ဟိုတော့ကမှားခဲ့တဲ့လမ်းကြောင်းကိုပြန်လျှောက်နေတာဖြစ်တဲ့အတွက်ကြောင့်တိုင်းပြည်စည်းဝေးအတွက်နော်ဟိုဘိုင်းလုပ်ငန်းရဲ့ခဏအကောက်လာကြဖြိုးပြန်ကောက်စည်းဝေးကောက်လာဖြည့်စည်းပေးနိုင်ကြအချိန်တွေတော့မရှိပါဘူးနော်မရှိအောင်နေမကဘူးရတဲ့နည်းနဲ့ဟလာဆက်ပြီးလုပ်ကြမယ်ဟလာအဲဒီရတဲ့နည်းဆက်လုပ်တဲ့အခါမှာပို့ပြီးတော့ဟိုတိုင်းပြည်စီးပွားရေးတွေနဲ့နာကြတယ်ဖြစ်လာမယ်ဆိုတာတော့သိရပါတယ်အထူးအဓိကထိခိုက်မှာတော့30ဆူအများပြည်သူလူလူပေါ့နော်ဆိုတော့အဲ့လိုပဲသွားပါလိမ့်မယ
်ဘန်သုံးဆွဲသူပြည်သူတယောက်ကတော့သူ့ရဲ့အမြင်ကိုခုလိုပြောပါလိမ
့်ကက်ရှေကန်ကုန်ပါပေါ့နော်ဘန်တွေကိုမဆုံးခွင့်နဲ့ကြော်ကုန်မယ်ခုဒီတိတော့မှပဲကားတန်ဖို့တွေက3-4000လောက်ကိုဘော့ရှော့တွေတူတက်သွားတယ်ပေါ့နော်ပြောချင်တာဆိုတော့ခုကဒီ AR ကိုယူပြီးလို့ဆိုတာဟို AR တော့ဒီရင်ထဲကအသုံးများတဲ့တိုင်းတစ်ခုပါပဲဆိုတော့တော်တော်များများရှိနေပြီးသားပေါ့ဆိုတော့တိတိကျကျကတော့ရှိနိုင်တယ်။နောက်ကစိုးရိမ်စိတ်တွေမြင့်တက်လာနိုင်တယ်။ဘဏ်ထဲမှာပတ်စံတွေအနည်းနဲ့အများတော့ရှိကြမယ်။နေလေနေလေအောင်ဆိုလုပ်ငန်းဆိုလည်းပဲကျွန်တော်လုပ်ငန်းတွေလုပ်နေတယ်။လုပ်ငန်းတွေလျှောက်လည်းပဲကျွန်တော်စိုးရိမ်မှုတွေရှိပါတယ်။အဲ့တော့ popular ဆိုတော့ bank တွေကိုကျွန်တော်မွေးခိုင်းတော့ဘူး။ဖြစ်နိုင်မယ်ဆိုရင်ကျွန်တော် cash ကိုပဲခိုင်းထားဖို့လည်းကြိုးစားနေကြတယ်။ cash ခိုင်းထားရဆိုတဲ့နေရာမှာလည်းတပေါင်းဆံတွေရရေးထုတ်ထားတာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့အတန်သေးတွေကိုပို့ပြီးတော့ prefer ဖြစ်ရပါတော့။အဲ့ဒါတွေကိုကျွန်တော်ရှောင်ကြဉ်ပြီးလုပ်ရတဲ့အခါကျတော့အခက်အခဲတွေအများကြီးကျွန်တော်တို့မှကြုံတွေ့ရရှိပါတယ်။ထွေရဲ့ cash မလုံတော့ဘူးထူတာတာမရှိဘူးဘဏ်ထဲမှာရှိနေတယ်ထိုးတဲ့ခါမှလည်းပဲ limitation ရှိတယ်အခုတော့တက်နိုင်တဲ့ခါကျတော့ကျွန်တော်တို့ဒီပြုံထုတ်ဖို့အတွက်ပြုံထုတ်လာနိုင်တဲ့အလားအလာ ကျွန်တော်ရှိနေတာလေးတွေ့ရပါတယ်ခင
်မကြတဲ့ရေပိုင်းကပဲရွှေစင်းတို့မကြည့်မငင်ဖြစ်အောင်လုပ်တဲ့ဆွေဆွဲချက်နဲ့ရွှေလုပ်ငန်းပိုင်ရှင်တွေကိုအရေးယူခဲ့တယ်လို့စံစည်းမတည်မငင်မှုဆွဲချက်နဲ့ဆံလုပ်ငန်းရှင်နဲ့အယောင်စင်တာတာဝန်ရှိသူတွေကိုပါဖမ်းဆီးပြီးတော့အရေးယူတာတွေလည်းရှိခဲ့ပါတယ်ရှင်